ကယားပြည်နယ်လွိုက်ကော်မြို့ရဲကရက်ွက်တချို့အပေါ်မှာလက်နက်ကြီးကြီးကျလို့အရတားပြည်သူ2ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။လွိုက်ကော်မြို့ရဲ့တချို့နေရာတွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကြားဒီကနေ့ဆက်ပြီးတိုက်ပွဲဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေကြားမှာလည်းပြည်သူတချို့ပိတ်မိနေပါတယ်။တနေ့ထက်တနေ့တိုက်ပွဲအခြေအနေပိုဆိုးလာလို့ပြေးစရာမြေမရှိဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ပြည်စုံရန်ကုန်ကလာတဲ့တရင်မက်ခွန်ညိုပြောပြပေးပါရှင်။
ကယားပြည်နယ်လွိုက်ကော်မြို့ကပန်ကန်းရက်ွက်နဲ့မိုင်းလုံရက်ွက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားသာပရင်းတွေကတိုက်ပွဲဖြစ်ခဲ့ပါတယ်။ဒီနေ့ဇန်နဝါရီလ9ရက်တောက်ကြနေ့မနေ့ပိုင်းမှာလဲမိုင်းလုံရက်ွက်ဖက်ကိုစစ်ကောင်စီတပ်တွေလက်နက်ကြီးနဲ့ပစ်ခတ်လို့အရတားဒေသခံ2ဦးသေဆုံးပြီး4ဦးဒဏ်ရာရသွားပါတယ်။လက်နက်ကြီးကြားတဲ့နေရာတွေမှာဒီကနေ့တိုက်ပွဲမရှိသလိုပြည်သူကာကွယ်ရေးအဖွဲ့တွေလည်းရှိမနေတဲ့အချိန်စစ်တပ်ကပစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းပန်ကန်းရက်ွက်ကနေဘေးလွတ်ရာကိုထွက်ပြေးလာရတဲ့ဒေသခံ2ဦးကပြောပြပါတယ
်။လက်နက်ကြီးစစ်တိုက်စစ်တိုက်ချီတယ်ဖြစ်လို့နောက်ကမနေ့9နာရီနေ့ဟော7နာရီထိတယ်။စနေခွဲစနားလေးပဲညီပြီးစနားမနေ့လောက်ပဲတည့်ရတော့ပြန်ချီပါတယ်လက်နက်ကြီးလည်းနဲ့ကြည့်ရတော့ဘယ်အဲ94တက်ဖက်လာမှာဖက်တယ်ပြည့်အမျိုးလေးမလားကဲရက်ွက်ကြမှာပြည့်အဲရိုမရှိဘူးမရှိဘူးပဲမှာဟောမိုင်လုံးမှာတော့မိသားစုသူရတန်ရရတယ်မိသားစု9ယောက်စုတဲ့ကတည်းရောတည်တယ်နော်ဒီဦးကတန်ရရထားတယ်ပြောတယ်အိမ်ထဲမှာပဲနေလဲဖြစ်တယ်လို့အဲ
ရက်ွက်နေပြည်သူတွေထိတ်လန့်ကြောက်ရွံ့နေကြပြီးအိုးအိမ်စွန့်ခွာပြေးလို့ရဖို့ထွက်ချင်းနေကြရတယ်လို့ပြောပါတယ်မနေ့ကလေးကပြစ်ခတ်နေတဲ့လက်နက်ကြီးကြီးကြလို့လူနေအိမ်တွေလည်းပျက်စီးသွားပါတယ်။စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ဇက်တိုက်ပြစ်ခတ်နေလို့ရက်ွက်ထဲသိမ့်မိနေတဲ့ဒေသခံတွေကိုကယင်းဤအမျိုးသားများကာကွယ်ရေးတပ် KNDF တပ်ဖွဲ့တွေကဲထုတ်ပေးနေတယ်လို့ KNDF တာဝန်ရှိသူတူကပြောပါတယ
်။လက်နက်ကြီးတွေကြတယ်ဒီပန်းကန်းရဲ့ဒီဝါဒန်းစီနဲ့ကြောတပ်ဖွဲ့တွေနည်းနည်းရှိတယ်ဒီတော့မနေ့ကကဟုတ်တယ်အဒီနာတဝိုင်းမှာဒီလေဒီလိုမင်းညနဲ့ဒီမြက်ကြီးပေါင်းတာအခုအဲ14လုံးပေါ့နော်အဲ့ဒါဆိုအောင်ရှိတော့သူရတာ2ယောက်လဲဆုံးသွားပြီပေါ့လေဒီမြက်ကြီးကိုစောက်ကေလက်မြက်ကြီးပြေတော့ဒီအိမ်ပေါ်မှာကျတာအဲ့ဒါ fucking တယောက်ရဲ့နောက်ဆက်ကက်ကြီးလဲသွားတယောက်ရဲ့ပေါ့နော်အဲ့အဲ့ဆုံးသွားပြီကိုတော့လူထုတွေတိုက်ပွဲတွေကြမှာသိမိနေတယ်အဲ့ဒါတထုတ်ဖို့ဝမ်းကြိုးစားနေကြတယ်ဒီမှာတော့
တိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးကြရားပြည်နယ်ထဲမှာတနေ့တဲ့တနေ့အချိန်မီပုံမှုဆွေးရလာနေပြီးတိုက်ပွဲနဲ့လက်နက်ကြီးတွေကြောင့်ပြေးစရာမြေမရှိဖြစ်နေရတယ်လို့နောက်ထပ်ဒေသခံတဦးကပြောပါတယ်
။တနေ့ထက်တနေ့ကိုတော့ကိုဆိုးနေတဲ့ထင်ပါတယ်ပေါ့နော်။ကျမတို့တွေဘေးလမ်းမရှိဘူးဘေးပေါက်မရှိဘူးအဲ့လိုဖြစ်နေတယ်။ကိုပြည်နယ်ဆောင်ခွာပြီးတွားမှပဲလွတ်တော့မယ်ဆိုတဲ့ပုံစံမျိုးလေနော်။ဆိုတော့ဒါမဲ့တော်တော်များများကလည်းကိုပြည်နယ်ကိုဆောင်ခွာတော့လည်းကိုအယူဆောင်တော့မတော်နိုင်ကြဘူးလေ။အခုလည်းဖြစ်နေတယ်ဒီလိုကောမှာကုန်းတော်ကြီးမှဆိုဒီကံမြင့်ကြီးမရှိတော့ဘူး။ကျမတို့ရွာဖက်မှာကြောက်လည်းမကောင်းဘူးအထင်ကြီးဖြစ်နေဆိုတဲ့မျိုးတွေလည်းရှိထားတယ်။ပြောပြထားတော့ကိုတော့မတော်မမြင့်ဆိုလည်းဖြစ်တော့နော်ကုန်းတော်မှာကုန်းတော်နဲ့နီးနီးနေမှဆိုတော့ဘယ်လိုပြောမလဲ။တော့ကိုဆိုးလာတယ်
။ဇန်နဝါရီလ6ရက်နေ့တရက်ထဲမှာရင်လိုက်ကော်မြို့နယ်ကယန်းပါရာကျေးရွာလိုက်ကော်မြို့ရဲကမိုင်းလုံရက်ွက်နဲ့ဒီမော့ဆုမြို့နယ်ဒေါ်ပိုးစီနဲ့6မိုင်ကျေးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲတွေအတွင်းဒေါ်ပိုးစီ6မိုင်ကျေးရွာဘက်မှနေအိမ်14လုံးလောက်ဖျက်ဆီးခံရတယ်လို့ဒေသခံတွေနဲ့ KNDF ကပြောပါတယ်။စစ်ကောင်စီတပ်တွေဟာတောင်ကြီးပင်လောင်းဘက်ကနေကယားပြည်နယ်ဘက်ကိုဒီကနေ့လဲစစ်ကား14စီးလောက်နဲ့အင်အားထပ်မံဖြစ်တင်နေတယ်လို့ KNDF ကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ပြည်သူလူထုအနေနဲ့မလိုအပ်ဖဲခီးမထွက်ကြဖို့ကိုလည်း KNDF ကသတိပေးထားပါရဲ့ရှင်။